ထိုင်းနိုင်ငံကော့တောင်ကျွန်းလို့ခေါ်တဲ့လေကျွန်းမှာဗီတင်နိုင်ငံသားနှစ်ဦးတို့တပ်ဖြတ်ခံရမှုနဲ့ပတ်သက်လို့တရခန်တွေလို့ဆွဆွဲခံရသူတွေဘက်ကတောင်းဆိုထားတဲ့ဗီတင်ရဲတွေရဲ့အစီရင်ခံစာကြီးစုခွင့်ကိုဗဟိုတရားရုံးကညှင်းပယ်လိုက်တဲ့အကြောင်း Writers သတင်းတပုတ်မှာဖော်ပြထားပါတယ်ဒီလိုညင်းပယ်ခဲ့ပေမဲ့ပြီးခဲ့တဲ့တရားခွင်ကနေ DNA ပြန်လည်စစ်ဆေးခွင့်ရခဲ့တာဖြစ်လို့တရားမျှတမှုရဖို့အတွက်မျှော်လင့်ချက်ရှိသေးတယ်လို့ဆွဆွဲခံရသူတို့ရဲ့ရှေ့နေကပြောပါရယ်ဒီအကြောင်းကိုတော့ထိုင်းခြေဆိုင် VOE သတင်းတောင်မအေးအေးမာကသတင်းပေးပို့ထားပါရယ်ရှင
်ဒီအစီရင်ခံစာဟာဒီအမှုအတွက်တရားမျှတမှုရရှိဖို့လိုအပ်ချက်တစ်ခုအဖြစ်တောင်းဆိုခဲ့တာဖြစ်ပေမဲ့မရနိုင်ရင်လည်းတရားမှုတွေကထူးခြားစွာရှိမှာမဟုတ်ဘူးဆိုပြီးဆွဆွဲခံနိုင်ရသူတွေဘက်ကရှေ့နေကဆိုပါရယ်ဆွဆွဲခံရသူတွေဟာပြီးခဲ့တဲ့တရက်ခွင်မှာ DNA ပြန်လည်စစ်ဆေးခွင့်ရတဲ့အတွက်အခြေအနေကောင်းတစ်ခုဖြစ်လာနိုင်ပါတယ်လို့လည်းမြန်မာတန်ရုံးကိုစားပြုပြီးလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေဦးအောင်မျိုးတန်းကဆိုပါတယ
်ဒီအင်္ဂလန်ကဒီရဲတပ်ဖွဲ့ဒီမှာလာစစ်ဆေးတယ်စစ်ဆေးတဲ့အခါကျတော့တရားစစ်ဆေးခြင်းနဲ့ပတ်သက်လို့သူတို့ရဲ့စစ်ဆေးတွေ့ရှိချက်တွေကိုဒီကိုပြီးပါလို့တောင်းထားတာရှိတယ်အဲ့ဒါကိုဒီအင်္ဂလန်တရားရုံးကနေပြီးတော့ခွင့်မပြုတာရဲတပ်ဖွဲ့လာစစ်တာဟာအမှုနဲ့ပတ်သက်လို့အမှန်ကန်ဆုံးဖြစ်အောင်စစ်ဆေးထားနိုင်တယ်လို့ဖြစ်နေတဲ့ဘောကတော့ကလေးတွေပေါ်မှာပြမှုကျွလုံရင်းမရှိအောင်စစ်ဆေးထားတယ်လို့အကြေတော့ဖြစ်နေလေထင်းတောင်းတာပဲဒါကြောင့်မို့လဲရှင်နေရကောင်းစီလူခွင့်ပွဲကြရလဲဒီချက်တွေကိုတိုက်ရှိပြီးတော့စစ်ဆေးလို့ရအောင်တောင်းတာတောင်းတာကိုအင်္ဂလန်နိုင်ငံကခွင့်ပြုခဲ့တာသို့တော့မရနိုင်ပေမဲ့လဲအကြေတော့ဆစ်ရှင်နေရဒီအမတ်တိုင်မူနာလာဖြစ်တာဒါအမင်္ဂလာတရင်တစ်ခုပါဟုတ်တူပဲဒါနဲ့အတူတူတကယ်ပြေဆုံးတဲ့လူတွေရဲ့ဒီ DNA ရလို့ဆိုရင်ဒါတိုက်လောလောလကိုတိုက်ဆိုင်စစ်ဆေးလို့ရနေတာပါတကယ်ပြေဆုံးတဲ့ခြံနာတို့ရဲ့ DNA အပန်းကံကိုတိုက်ဆိုင်စစ်ဆေးနိုင်ရင်တော့အခုပြောလည်းမျက်ချိမယ်နောက်တစ်ချက်ကပါပြီလဲဆိုတော့သူတို့ DNA ယူတော့ကလုံးလုံးနဲ့မနေဘူးဆိုတော့အချက်လက်တွေကဒါတကယ်လို့ဒီကြောက်တာပုံတည့်အနေနဲ့ဒီအခွင့်မှာစက်ပြင်းနေဒီအခွင့်မှာသတိခံပေးနိုင်တယ်ဆိုရင်တော့ဒီအမှုကဒီလုံးလုံးကြီးလုံးနိုင်တဲ့အနေအထားဖြစ်သွားတာပါ
ဒီတိုင်နိုင်ငံကရဲတပ်ဖွဲ့အနေနဲ့အစီရင်ခံစာကြီးစုခွင့်ကိုညှင်းပယ်ရတာဟာနှစ်နိုင်ငံသဘောတူညီထားတဲ့ကတိကဝတ်တွေကိုအနာဂတ်မှာတစုံတရာပြဿနာရှိနိုင်တယ်ဆိုပြီးယူဆတာကြောင့်ညှင်းပယ်ခဲ့တာလို့ဆိုပါတယ်။တရားရုံးကတော့ဒီတိုင်ရဲတပ်ဖွဲ့ရဲ့ညှင်းပယ်ချက်ကသဘာဝကျတယ်ဆိုပြီးဆုံးဖြတ်ခဲ့ပါတယ်။ဒါ့အပြင်ဒီအစီရင်ခံစာဟာတရားခဏဦးအတွက်အထောက်အကူဖြစ်နိုင်စရာထူးထူးခြားခြားမတွေ့ရဘူးလို့လည်းတရားရုံးဘက်ကပြောဆိုကြောင်းရိုက်တာသတင်းမှာဖော်ပြခဲ့ပါတယ်။ထိုင်းနိုင်ငံကော့စမွေတရားရုံးမှာတော့ဒီအမှုနဲ့ပတ်သက်လို့တရားစွဲအဖွဲ့အစည်းတွေဘက်ကတရားလိုပြတက်တွေ60ကျော်ကိုစစ်ဆေးဖို့တင်ပြထားပါတယ်။ပြီးခဲ့တဲ့ရက်တွေကစစ်ဆေးချက်အရတရားလိုပြတက်တွေ14ဦးစစ်ဆေးရမှာမြန်မာလူငယ်နှစ်ဦးကိုတရားခဏ်နေအဖြစ်ဆွဆွဲနိုင်လောက်တဲ့အချက်တွေမတွေ့ရဘဲဥပဒေအရရှင်းနေမပါဘဲဝန်ခံခဲ့ရတာရှင်းနေမပါဘဲ DNA စစ်ဆေးခဲ့တာတွေကိုပါတရားလိုပြတက်တွေကထွက်ဆိုခဲ့တာကြောင့်အားသာချက်တချို့ရှိခဲ့ပုံကိုလည်းရှင်းနေဦးအောင်မျိုးတန်းကဆိုပါတယ်။
ဒီလိုကတိုက်စစ်အနေနဲ့ကအချက်မချက်ကိုတုံးထားတာ။ကြောက်ကြက်ပြီးခဲ့တဲ့ဆိုတဲ့အချက်နဲ့ DNA တူရဲ့ဆိုတဲ့အချက်မချက်ပါပဲ။ဒီလိုတော့ဦးတနည်းကဒီတက်တီတွေဆက်လေးရောက်တော့စစ်တာတဲ့ဆိုတာလေပါပြီးသားပါ။အဲဒီလိုလဲဆိုတော့သူတို့တွေရဲစခန်းမှာကြောက်ကြက်ပြီးတယ်ဆိုတဲ့အတာတရားမုံတော့ပါဘူး။ထို့အတူပဲကလေးတွေကဥရေအကျိုးဆောင်မပါပါဘူး။ထို့အတူကလေးတွေကမိသားစုဝင်တယောက်ကလည်းရှိမနေပါဘူး။ဒါတော့မို့ဒီကြောက်ကြက်ကအယုံကြည်စရာအကြောင်းမရှိဘူးဆိုတဲ့အချက်နဲ့အကြေတို့သွားနေတာ။ဒါကလည်းတရားဝင်ဖြစ်သွားပါပြီ။နောက်ကပြန်လဲပြုတ်သိမ်းထားပါပြီ
။ကော့တောင်ကျော်လူတက်မှုဟာပြီးခဲ့တဲ့နှစ်စက်တင်ဘာလ15ရက်နေ့တုန်းကဖြစ်ပွားခဲ့ပြီးဒီတိုင်နိုင်ငံသားနှစ်ဦးတပ်ဖြတ်ခံရပြီးနှစ်ပတ်ကြာတဲ့အထိတရားခဏ်တွေကိုထိုင်းရဲတွေကထောက်ဖော်နိုင်ခြင်းမရှိခဲ့တာကြောင့်အများဝေဖန်ခံခဲ့ရတဲ့အမှုလည်းဖြစ်ခဲ့ပါတယ်။တရားခဏ်တွေအဖြစ်မြန်မာလူငယ်တွေကိုဆွဆွဲတဲ့အခါမှာလည်းတရားခဏ်တွေမဟုတ်ပဲဒဇာခဏ်တွေသာဖြစ်တယ်ဆိုပြီးထိုင်းသတင်းမီဒီယာတွေနဲ့လူမှုကွန်ရက်တွေမှာဖော်ပြခဲ့တာကြောင့်လူအများစိတ်ဝင်စားမှုခံရတဲ့အငင်းပွားပွဲအမှုလည်းဖြစ်ပါတယ်။မြန်မာလူငယ်နှစ်ဦးကတော့အခင်းဖြစ်ပွားပြီးချိန်မှာသူတို့တတ်ပါတယ်ဆိုပြီးနိုင်ငံတကာမီဒီယာတွေရှေ့မှာဝန်ခံခဲ့ပါတယ်။နောက်ပိုင်းမှာတော့သူတို့ပြစ်မှုမကျူးလွန်တဲ့အကြောင်းပြောဆိုခဲ့ပါတယ်။အခုဆိုရင်ဒီအမှုကိုရုံးထုတ်စစ်ဆေးနေတာဟာတစ်နှစ်နီးပါးရှိပြီဖြစ်ပါတယ်ရှင်။